တော်တက်ရှင်များမင်္ဂလာပါ။အခုတစ်ပတ်မှာတော့စိုက်ပျိုးရေးလုပ်ငန်းနဲ့မွေးမြူရေးလုပ်ငန်းတွေကိုပေါင်းစပ်လုပ်ကိုင်နိုင်ဖို့လေယာဉ်အသုံးချခွင့်ကိုဖြည့်လျှော့ပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။တော်တက်ရှင်များခင်ဗျာ၊လေမြူတွေပေါ်မှာတူးဖို့လုပ်ကိုင်ထားတဲ့ငါးကန်ပဇွန်ကန်တွေကိုကောက်မဲ့ဒဏ်ကြီးကိုမြေတေကအအတွက်ကျက်ဆယ်သိန်းမဟုတ်တော့ဘဲနဲ့ကျက်3000ပဲကောက်ပါတော့မယ်။ဒါနဲ့ပတ်သက်ပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းပြည်ထောင်စုဝန်ကြီးကပြီးခဲ့တဲ့ဖေဖော်ဝါရီနောက်ဆုံးပတ်မှာပြောကြားခဲ့တာပါ။ဒါကြောင့်3-2လောက်လိတ်ခဲတဲလဲဖြစ်နေတဲ့ပြဿနာကြီးတစ်ခုဟာအကောင်းဆုံးအနေအထားနဲ့အဆင်ပြေသွားပြီလို့ပြောရမှာပါ။ဒီကိစ္စနဲ့ပတ်သက်ပြီးနောက်ခံအနေအထားကိုအချင်းချင်းတင်ပြခြင်းပါတယ်။မြန်မာနိုင်ငံမှာငါးကန်ပဇွန်ကန်ဧကပေါင်း4သိန်းခွဲ5သိန်းလောက်ရှိပါတယ်။အဲ့ဒီတဲကတဝက်လောက်ဖြစ်တဲ့ဧက2-3 သိန်းခွဲလောက်ဟာလဲမြေတွေပေါ်မှာဒူးဖို့ထားတာပါ။တရားဝင်ဥပဒေကြောင်းအရဆိုရင်တော့လဲမြေဆိုတာစဘာဆိုင်ပြိုးဖို့အတွက်ပဲဖြစ်ပါတယ်။စဘာမဆိုင်ချင်လို့ဒီပြင်းတိနံအမျိုးအစားဆိုင်ချင်ရင်တိနံပြောင်းခွင့်ရှောက်လို့ရပါတယ်။ဒါပေမဲ့လဲမြေကိုစိုက်ပျိုးရေးကလွဲပြီးဒီပြင်းတခြားနီလန်းအတွက်အသုံးချတာကိုလဲမြေဥပဒေအဟောင်းမှလည်းခွင့်မပြုခဲ့သလိုလက်ရှိဥပဒေအသစ်မှလည်းခွင့်ပြုမထားပါဘူး။ဒါကြောင့်ဥပဒေကြောင်းအရတော့အဲ့ဒီငါးကန်ပဇွန်ကန်ဧက2သိန်းကျော်ဟာတရားမဝင်တဲ့ဟာတွေဖြစ်နေပါတယ်။ဒါပေမဲ့လည်းလက်တွေ့မြေပြင်အနေအထားမှာတော့အဲ့ဒီငါးကန်ပဇွန်ကန်ဧက2သိန်းကျော်ကိုလဲမြေပေါ်မှာတရားမဝင်လုပ်ကိုင်နေကြတာလို့ပြောဖို့ခက်ပါတယ်။ဘာဖြစ်လို့လဲဆိုတော့1988ခုနှစ်နောက်ပိုင်းတက်မတော်အစိုးရလက်ထက်မှာငါးပဇွန်တွေကိုပြည်ပတင်ပို့တဲ့ဈေးကွက်ခက်ကောင်းခဲ့ပါတယ်။အဲ့ဒီအချိန်မှာအစိုးရခေါင်းဆောင်ပိုင်းကငါးတွေပဇွန်တွေမွေးကြဖို့တွန်းအားပေးခဲ့ကြပါတယ်။ပြီးရင်လဲမြေတွေပေါ်မှာငါးကန်ပဇွန်ကန်တွေတူးပေါ်ပြီးမွေးမြူကြဖို့ကိုခွင့်ပြုပေးခဲ့ကြပါတယ်။အဲ့ဒီလိုခွင့်ပြုမှုတွေဟာဥပဒေကိုပြင်ဆင်ပြီးဆောင်ရွက်ခဲ့တာမဟုတ်ပေမဲ့နိုင်ငံခေါင်းဆောင်တွေကတရားဝင်ခွင့်ပြုခဲ့တာဖြစ်ပါတယ်။အခုတင်ပြခဲ့တာကတော့စဘာဆိုင်တဲ့လဲမြေတွေပေါ်မှာငါးကန်ပဇွန်ကန်တွေဧကသိန်းနဲ့ချီပြီးဘလို့ပေါ်ပေါက်လာတယ်ဆိုတာရဲ့နောက်ခံသမိုင်းပဲဖြစ်ပါတယ်။ဒါပေမဲ့လည်းလဲမြေတွေပေါ်ကငါးကန်ပဇွန်ကန်တွေဟာတရားဝင်မဟုတ်တဲ့အတွက်မြေတေကကိုဒဏ်ကြေးကျက်ဆယ်သိန်းကောက်မယ်ဆိုပြီးပြီးခဲ့တဲ့အစိုးရလက်ထက်မှာပြဿနာဆပေါ်လာပါတယ်။ငါးလုံငန်းအဖွဲ့ချုပ်ကတာဝန်ရှိသူတွေကပြီးခဲ့တဲ့အစိုးရကိုမေတ္တာရပ်ခံခဲ့တဲ့အတွက်ဒဏ်ကြေးကောက်မယ့်ကိစ္စဟာဆိုင်းငံ့သွားခဲ့ပါတယ်။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာပြဿနာဟာပြန်ပေါ်လာတာပါ။ဆက်လက်ပြီးတင်ပြကျင်တာကတော့လဲမြေတွေပေါ်မှာတူးဖို့လောက်ကင်နေတဲ့ငါးကန်ပဇွန်ကန်တွေဟာလုပ်ငန်းရှင်တွေတတိတွေကြီးကပဲပိုင်ဆိုင်ကြတာမဟုတ်ပါဘူး။တာမန်တောင်သူလယ်သမားတွေပိုင်တာလည်းအများကြီးပါကြပါတယ်။အထူးသဖြင့်တော့အေရဝတီတိုင်းရန်ကုန်တိုင်းနဲ့ပဲခူးတိုင်းတို့ကရေနက်ကွင်းလယ်တွေမှာဖြစ်ပါတယ်။တောင်သူလယ်သမားတချို့ကရေနက်ကွင်းလယ်တွေမှာစဘာမဆိုင်ပဲလေကသင်းပေါ်ကံပေါင်ထပ်တင်ပြီးလှုပ်ထားတဲ့ငါးကန်နေရာတွေအများကြီးရှိကြပါတယ်။ရင်နှက်ကွင်းလေတွေဆိုတာစဘာအထွက်နှုံးမကောင်းပေမဲ့ငါးကန်ဘောဘူးကြတော့လွယ်ကူကြပါတယ်။ပြီးတော့နောက်တစ်ချက်ကမြေတေကပေါ်မှာစဘာစိုက်တာနဲ့ငါးမွေးပဇွန်မွေးလှုပ်တာနဲ့ရတဲ့အကျိုးမြတ်ခြင်းရှင်ရင်ငါးမွေးပဇွန်မွေးလှုပ်တာကအများကြီးပိုပါတယ်။ဒါကြောင့်တချို့လေသမားတွေကသူတို့ရဲ့ရင်နှက်ကွင်းလေတွေမှာစဘာမဆိုင်ပဲငါးမွေးကြတာဖြစ်ပါတယ်။ဒါပေမဲ့အခုတော့ဒဏ်ကြေးငွေကိုတေက10သိန်းမဟုတ်တော့ပဲ3000ပဲကောက်တော့မှာဖြစ်ပါတယ်။ဒီအတွက်ဘာကောင်းသွားလဲဆိုရင်လဲမြေတွေပေါ်မှာကန်တူးပြီးငါးမွေးထားတဲ့လဲသမားတွေအတွက်အပိုဝင်ငွေကိုတရားဝင်ရှာဖို့အဆင်ပြေသွားပါတယ်။စိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းကိုတွဲပြီးလုပ်ဖို့လမ်းစပေါ်သွားပါတယ်။သို့တော်လည်းလက်ရှိအနေအထားမှာမြန်မာနိုင်ငံကတန်ပေါင်းများစွာသောတောင်သူလဲသမားအများစုကစိုက်ပျိုးရေးကရတဲ့ဝင်ငွေတစ်ခုတည်းနဲ့ပဲရပ်တည်နေကြတာပါ။ဒါကြောင့်ဒီဆောင်မမှာအဓိကအကြံပြုချက်တဲ့အချက်ကတောင်သူတွေအနေနဲ့စိုက်ပျိုးရေးလုပ်ငန်းနဲ့တပိုင်းတနိုင်မွေးမြူရေးလုပ်ငန်းတွေကိုတွဲဖက်လုတ်ကင်တဲ့လမ်းကြောင်းပေါ်ရောက်လာအောင်ဆောင်ရွက်တဲ့ဆိုတဲ့အချက်ပဲဖြစ်ပါတယ်။စိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေကိုတွဲဖက်လုတ်ကင်တဲ့စနစ်ပြီးပြင်းလာရင်တောင်သူလဲသမားတွေလည်းလက်ရှိတက်အများကြီးအဆင်ပြေလာမယ်။အဲ့ဒီကတဆင့်တိုင်းပြည်စီးပွားရေးတိုးတက်ဖို့ကိုလည်းတွန်းအားပေးနိုင်ပါလိမ့်မယ်။သို့သောတောင်သူတွေအနေနဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကိုတွဲဖက်လုတ်ကင်နိုင်ဖို့ဆိုရင်လက်ရှိလေယာဉ်မြေဥပဒေကိုဖြေလျှော့ပေးဖို့တော့လိုပါတယ်။လဲမြေကိုစိုက်ပျိုးရေးကလွှဲပြီးဒီပြည်နီလန်းအတွက်အသုံးပြုခွင့်မပေးတာကိုအသင့်အတင့်ဖြေလျှော့ပေးဖို့ဖြစ်ပါတယ်။စိုက်ပျိုးမြေအဖြစ်ကနေပြောက်ွယ်သွားမှာမဟုတ်တဲ့တပိုင်းတနိုင်မွေးမြူရေးလုပ်ငန်းတွေအတွက်ဆိုရင်ခွင့်ပြုပေးသင့်ပါတယ်။ဥပမာအားဖြင့်လဲစေအေကပိုင်တဲ့တောင်သူတအူးကိုမြေ2အေက3အေကလောက်ကိုတော့မွေးမြူရေးလုပ်ငန်းလုပ်ကင်မယ်ဆိုရင်ခွင့်ပြုပေးဖို့ဆိုတာပါ။အဲ့ဒီလိုခွင့်ပြုပေးရင်ရေနက်ကွင်းဒေသတွေမှာငါးမွေးမြူရေးလုပ်ငန်းတွေလက်ရှိတက်ပိုများလာမှာဖြစ်တယ်လို့ပုံမှန်လဲမြေတွေပေါ်မှာလည်းတပိုင်းတနိုင်နွားမွေးမြူရေးဝက်မွေးမြူရေးလုပ်ငန်းတွေပေါ်ပေါက်လာပါလိမ့်မယ်။ နေကုန်းချုပ်အနေနဲ့ပြောလိုတာကတော့လက်ရှိအချိန်မှာစိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍနှစ်ခုဟာဝင်ကြီးဌာနတစ်ခုတည်းရဲ့စီမံခန့်ခွဲမှုအောက်မှာရှိနေပါတယ်။ဒီလိုအချိန်မျိုးမှာလဲမြေအတုံးချခွင့်ကိုဖြည့်လျှော့ပေးပြီးတိုင်းပြည်စီးပွားရေးတိုးတက်အောင်ဆောင်ရွက်တင်မှာကြောင်းတိုက်တွန်းတင်ပြအပ်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။